မန္တလေးတိုင်းလေသမားတပိတ်စခန်းကိုကူညီခဲ့တဲ့တက်ကြွလှှရှားသူခေါင်းဆောင်နှုတ်ဦးကိုဩဂုတ်လ၄ရက်ဒီကနေ့မနေ့မှာလာရောက်အဖမ်းခံဖို့အာဏာပိုင်တွေကဖမ်းဝန်းထုတ်ထားပါတယ်။လေသမားတွေတောင်းဆိုတဲ့အချက်နှစ်ချက်တည်းကတိမ့်စည်းကံလေယာမြေပြန်လည်ရရှိရေးကိစ္စမှာမန္တလေးတိုင်းအစိုးရနဲ့သဘောတူညီမှုရခဲ့ပေမဲ့အဓိကအချက်ဖြစ်တဲ့ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်းလေသမားတွေအားလုံးလူငင်းချမ်းသာခွင့်ပေးဖို့ဆိုတဲ့အချက်ကိုနှစ်ဖက်ညီနိုင်လို့မရပဲတပိတ်စခန်းကိုဇူလိုင်လကုန်ပိုင်းကအာဏာပိုင်တွေအကြမ်းဖက်ဖြိုခွဲခဲ့ပါတယ်။မင်းအင်ဂျင်နိုင်ကအသေးစိတ်ကိုပြောပြမှာပါ
။88မျိုးဆက်ចောင်းသားခေါင်းဆောင်တွေလည်းဖြစ်မန္တလေးတိုင်းပဋိပက္ခတွေအရေးစိတ်ဆက်ညီနိုင်ရေးကော်မတီဝင်တွေလည်းဖြစ်တဲ့ကိုအောင်သူနဲ့ကိုစိုးထေးတို့နှစ်ဦးဟာဇူလိုင်လလည်းကစတင်ခဲ့တဲ့မန္တလေးကတတိယနှစ်ပတ်ကြာလေသမားတပိတ်စခန်းမှာကူညီပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လာရောက်အဖမ်းခံဖို့မန္တလေးရဲစခန်းကသူတို့နှစ်ဦးကိုမနေ့ကဖုန်းဆက်အကြောင်းကြားခဲ့ကြောင်းကိုအောင်သူက VOE ကိုပြောပါတယ
်။ဒီမန္တလေးအမှတ်တဲ့ရက်ကံကြီးရဖုန်းဆက်တယ်ပေါ့နော်။မနေ့ကဒီနေ့ရောဒီနေ့မနေ့ပိုင်းကိုသူတို့ချီအရောက်လာခဲ့ပြီပေါ့။ဆိုရခါတော့သူကတည့်ရဆဲထားတည့်ရတော့မထားဘူးပေါ့။အဲဆိုရခါတော့အရန်အွန်ဒီအချိန်အရန်ဖိတ်တယ်ပေါ့နော်။မရောက်လို့ဖြစ်လာခဲ့ဘူး။ရာဟုဆိုလို့ရှိရင်သူတို့အနေနဲ့ဖာဝရာထုတ်ပြီးလိုက်ခံမယ်ဆိုတဲ့အခြေအနေကိုသူကထုတ်ပြောသွားတာပ
ါဒီမတိုင်ခင်မှာသူတို့ဘက်ကရဲစခန်းကိုတွားရောက်ဖမ်းခံခဲ့ပြီးမြန်ပြန်လွတ်ပေးခဲ့တယ်လို့ဆိုပါတယ
်အမှတ်တရရဲစခန်းမှာတွားပြီးအဖမ်းခံပါတယ်အဖမ်းခံတယ်ဆိုရင်အပိုင်းကပါပဲဆိုတဲ့ခါတော့သူတို့ကကျွန်တော်တို့ကိုအမှတ်ကယူခိုင်းတယ်ပေါ့နော်ကျွန်တော်တို့အမှတ်ကယူခိုင်းပြီးကျွန်တော်တို့ဒါယုံတယ်ဒီလိုကြည့်ဒီဥပဒေကြီးရာစုဆောင်နေနဲ့ကျွန်တော်တို့ဒီလိုအတိတ်ကခန်းချူရဲချူရဲကျွန်တော်တို့တရားဆွဲတယ်အဲ့ဒီအပေါ်မှာလည်းကျွန်တော်တရားရုံးအောင်လည်းကျွန်တော်တို့အရင်ကြည့်ရှိပြီးအဲ့ဒီတရားရုံးကြောင်းရှိရှင်လည်းကျွန်တော်တို့ရင်းခံတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီနေ့ကကျွန်တော်တို့အဖမ်းခံတုံးလာကြတော့ဒီကအဆက်ကိုယူလိုက်ပါအောင်မယ်ဆိုပြီးတော့အဆက်ကိုရင်းပြီးတော့ကျွန်တော်တို့စီကံလာပြီးတော့ကျွန်တော်တို့ပြန်လို့ရပြီဆိုပြီးတော့ကျွန်တော်တို့ပြန်ထွက်လိုက်
အခုနောက်ဆုံးအကြိမ်ရဲစခန်းကအဖမ်းခံဖို့အကြောင်းကြားလာတာနဲ့ပတ်သက်လို့တော့လက်တလောတွားရောက်အဖမ်းခံဖို့မရှိပဲဩဂုတ်လ10ရက်နေ့ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးနှစ်ပတ်လည်ပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာပဲရဲစခန်းကိုတွားဖို့ရှိကြောင်းကိုအောင်သူကပြောပါတယ်သူတို့နှစ်ဦးကိုငိမ့်စုစီပုံမှန်နဲ့တရားစွဲထားတယ်လို့ဆိုပါတယ်ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်သူတွေအားလုံးလူငိမ့်ချမ်းသာဝင်ပေးဖို့နဲ့သူတို့တင်းစီခံမြေယာတွေပြန်ရဖို့အတွက်ရာနဲ့ချီတဲ့တောင်သူလေသမားတွေဟာဇူလိုင်လလေကစပြီးမန္တလေးမြို့မှာတပိတ်စခန်းဖွင့်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တောင်သူလေသမားတွေဟာသူတို့ဆန္ဒပြဖို့အတွက်သက်ဆိုင်ရာရဲ့ခွင့်ပြုချက်ကိုလည်းရယူခဲ့ကြောင်းကိုအောင်သူကပြောပါတယ်။မန္တလေးတိုင်းအစိုးရအဖွဲ့ကလည်းတပိတ်မောက်တောင်သူတွေနဲ့ညှိနှိုင်းဆွေးနွေးရာမှာနောက်ဆုံး3ချိန်မြောက်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်ပါဝင်ပြီးနှစ်ဖက်ပြည်လေရေးအပြန်အလှန်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်ခဲ့တဲ့ကိုအောင်သူကအခုလိုပြောပြပါဗျာ
။ဒီပထမစေလေးပွဲတုန်းကတော့ခဏလောကသင်္ကေတချမ်းသာခြင်းသိရေးကိုလည်းသူတင်လာပါမယ်ဆိုတာကိုပြောခဲ့တယ်။ဒီရဲ့အခါကျတော့မှကျွန်တော်အပြင်ကတစ်ခါပြန်ပြီးတော့ထောက်ဝိုင်းတဲ့အခါကျတော့မှသင်္ကေတချမ်းသာခြင်းသိရေးကပြန်ပြီးတော့ဆိုင်ပါလေဆိုပြီးတော့အငြင်းခံရတယ်ပေါ့လေ။ကျွန်တော်တို့ရည်စိတ်နဲ့ပြီးပေါင်းမှုဆိုတာကတော့သူတို့ကတန်အဖြစ်အဖြစ်လို့လိုက်ရောမှုပြီးခဲ့။ဒါပေမဲ့လို့ကျွန်တော်ကကျွန်တော်တို့အဓိကကျွန်တော်တောင်းထားတဲ့တောင်းတွေကိုဖန်ဆာတာဖြစ်ပြီးလို့ဆိုတဲ့အချက်ကတော့ဒါပြီးအခုတည်းကတိုင်ဆက်ထားလို့မှာပဲ။
တောင်သူတွေဘက်ကလည်းတရားစွဲခံထားရတဲ့သူတွေနဲ့ဝရမ်းပြေးတောင်သူတွေကိစ္စပြေလည်အောင်ဖြေရှင်းမပေးမချင်းတပိတ်စခန်းကိုဆက်လက်ထားရှိသွားမယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဇူလိုင်လ29ရက်နေ့မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲနှိမ်နင်းခဲ့တာဖြစ်ပါရဲ့ရှင်။